တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးဆိုင်ရာပြည်ပဆုံတဲ့သဘောတူညီချက်တစ်ခုရဖို့လက်ရှိဆွေးနွေးနေတာမှာတိုးတက်မှုရထားပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေကတောက်ကြနေမှာပြောပါတယ်။သဘောတူညီချက်ရဲ့ကဏ္ဍတစ်ချို့ကိုနှစ်ဖက်အချောတက်လူနေပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာကုန်သွယ်ရေးစီမံစည်းကမ်းတွေကိုချိုးဖောက်မှုတွေပေါ်အမေရိကန်ဒုသမတမိုက်ပန့်စ်ကဝေဖန်ပြောဆိုပြီးနောက်တစ်ရက်မှာပဲနိုင်ငံခြားကုန်သွယ်ရေးဆိုင်ရာဆွေးနွေးကြတာပါ။နိုင်ငံခြားဖြစ်နေတဲ့ကုန်သွယ်ရေးစုပွဲကိုအဆုံးသတ်နိုင်ရင်ဆက်ဆက်ညှိနှိုင်းနေကြတာနဲ့အမျှထရန့်အစိုးရအနေနဲ့လက်လျောမှုတချို့လုပ်ဖို့စံနှားရှိတယ်လို့တူသမတာမိုက်ပန့်စ်ကပြောခဲ့ပါတယ်။ကုန်သွယ်ရေးစပွဲဖြစ်နေတာဒုတိယနှစ်ထဲဝင်လာပြီဖြစ်တာနဲ့အမျှတရုတ်နဲ့အမေရိကန်ကြားတင်းမာမှုကတော့အရှိန်မြင့်နေဆဲဖြစ်ပါတယ်။